ာဒီဗာအီဂျစ်နိုင်ငံတွေမှာအစပြုပေါ်ပေါက်ခဲ့တဲ့အာရပ်နွေဦးလှုပ်ရှားမှုကိုမှတ်မိကြပါလိမ့်မယ်ဒီလှုပ်ရှားမှုတွေဟာအရှေ့လေပိုင်းမှာတည်ရှိနေတဲ့အစိုးရတွေသာမကအတိုက်ခံနိုင်ငံရေးအင်အားစုတော်လှန်ရေးအဖွဲ့အစည်းတွေရဲ့အနေထားကိုလည်းပြောင်းလဲပြင်နိုင်ခဲ့ပါတယ်ဒီတစ်ပတ်မှာတော့ပါလက်စတိုင်းပြည်မြောက်ရေးတပ်ဦးနဲ့ဟမတ်စ်လက်နက်ကိုင်အုပ်စုတွေကဆက်ဆံရေးအကြောင်းသုံးသပ်ပြချင်ပါတယ်ဟမတ်စ်အဖွဲ့အစည်းကိုရေးသားသူနိုင်ငံရေးသူတွေတူကတော့ပါလက်စတိုင်းပြည်သူတွေကဟမတ်စ်လက်နက်ကိုင်အဖွဲ့ကိုရွေးကောက်ပွဲကတဆင့်အစိုးရအဖွဲ့ကိုရွေးချယ်ခဲ့ပြီးမဲ့အနောက်နိုင်ငံတွေနဲ့အဆင်မပြေဖြစ်မှုအစ္စရေးပေါ်ထားရှိတဲ့သဘောထားတင်းမာမှုကြောင့်ဟမတ်စ်အဖွဲ့ဟာနိုင်ငံကအသိမှတ်ပြုခြင်းမခံရဘဲယက်တီရေးခက်ခဲခဲ့တယ်။ဒါပေမဲ့အာရပ်နွေဦးလှုပ်ရှားမှုကဟမတ်စ်အဖွဲ့ရဲ့အထူးချံတည်ရှိနေမှုကိုပြောင်းလဲပစ်လိုက်တယ်။အီဂျစ်မှာဖြစ်ပျက်နေတဲ့အာဏာရှင်ဆန့်ကျင်ရေးလူမှုလှုပ်ရှားမှုတွေကိုအကြောင်းပြုပြီးဟမတ်စ်ကောင်းဆောင်တွေဟာကာသာကမ်းမြောင်နဲ့နောက်ဘက်ကမ်းမြောင်မှုမှာသူတို့ရဲ့အတန်တွေကိုကြဲကြဲလောင်လောင်ဖောက်ကွဲလိုက်တော့တယ်။သူတို့ရဲ့နိုင်ငံရေးပြိုင်ပွဲဖြစ်တဲ့ PLO ကောင်းဆောင်တွေဟာအီဂျစ်အာဏာရှင်မူဘာရက်လိုဖြစ်တယ်။မူဘာရက်လုတ်တယ်လို့ပဲအမေရိကန်ပြည်ထောင်စုနဲ့အစ္စရေးစီကဖိအားတွေကိုပဲလိုက်ရောမျှော်လင့်နေပြီးတိုင်းပြည်ပြောင်းလဲရေးကိုဘာမှလုပ်နိုင်စွာမရှိဘူးလို့လှုံ့ဆော်ခဲ့ကြတယ်။ဟမတ်စ်အဖွဲ့ကိုတီထောင်ခဲ့သူမိုဟာမက်အဇာဟာကတော့ဒီအချိန်ဟာအရှေ့လေပိုင်းပထဝီနိုင်ငံရေးဖွဲ့စည်းပုံကိုပြောင်းလဲပြစ်နိုင်ဖို့အတွက်အချိန်ကောင်းဖြစ်တယ်။ဟမတ်စ်ဟာအင်အားနဲ့မတော်တဲ့အပြင်ဂါဇာကမ်းမြောင်မှာလူကြိုက်အများဆုံးအဖွဲ့အစည်းတစ်ခုဖြစ်လာတယ်။အစ္စရေးနိုင်ငံရဲ့ဟမတ်စ်အပေါ်ထားရှိတဲ့မူဝါဒတွေဟာကြာဆုံးနေပြီလို့တွေးကြုံခဲ့ပါတယ်။တကယ်တော့အာရပ်နေယူလှုပ်ရှားမှုဟာအစ္စရေးနိုင်ငံရဲ့လက်ရနိုင်ငံရေးသမားဝင်ကြီးချုပ်နာတန်ယာဟုရဲ့မူဝါဒကိုပြောင်းလဲစေခဲ့ပါတယ်။ဟမတ်စ်အဖွဲ့ကအစ္စရေးစစ်သားတယောက်ကိုပြောင်းပြီးဆွဲမှုကြောင့်2008 2009ခုနှစ်မှာအစ္စရေးစစ်တပ်ဟာဂါဇာကမ်းမြောင်ပေါ်ဗုံးကျဲစစ်ဆင်ရေးတွေလုပ်ခဲ့ပါတယ်။ဒါပေမဲ့2011ခုနှစ်မှာတော့ဟမတ်စ်အဖွဲ့ရဲ့အစ္စရေးနိုင်ငံမှာတည်ရှိနေတဲ့ပါလက်စတိုင်းအကျဉ်းသားတထောင်လွှတ်ပေးတောင်းဆိုတာမျိုးကိုလိုက်ရောခဲ့ရပါတယ်။ဟမတ်စ်ကောင်းဆောင်တွေရဲ့အရှေ့လေပိုင်းနိုင်ငံရေးတွေနဲ့မဟာမိတ်ဖွဲ့မှုတွေကလည်းအရင်လိုမဟုတ်တော့ပါဘူး။1999ခုနှစ်တုန်းကဂျော်ဒန်နိုင်ငံကနေနှင်ထုတ်ခံရတဲ့ဟမတ်စ်အဖွဲ့ကိုစီးရီးယားနိုင်ငံကောင်းဆောင်အာဆက်ကကူညီထောက်ပံ့ခဲ့ပါတယ်။ဒမတ်စကတ်မြို့မှာဟမတ်စ်ရုံးချုပ်ကိုဖွင့်လှစ်ပေးခဲ့ပါတယ်။ဒါပေမဲ့2011ခုနှစ်မှာတော့အခြေအနေတွေကပြောင်းလဲခဲ့ပါတယ်။စီးရီးယားပြည်နယ်စစ်ပွဲမှာဆွန်နီမွတ်စလင်တွေရဲ့ပျောက်ကြားတပ်တွေကပုံမအားကောင်းလာပြီးအာဆက်အစိုးရရဲ့အနာဂတ်ဟာမသေးကြတော့ဘူးလို့ထင်မြင်နေတာကြောင့်ဟမတ်စ်အဖွဲ့ဟာဆွန်နီမွတ်စလင်တွေဘက်ကနေယက်တီခဲ့ပါတယ်။ဒမတ်စကတ်မြို့မှာတပ်ဆွဲထားတဲ့ဟမတ်စ်ရုံးခန်းကိုရွှေ့ပြောင်းခဲ့ပါတော့တယ်။2013ခုနှစ်မှာတော့ဟမတ်စ်ရဲ့ရုံးခန်းအသစ်ကိုကာတာနိုင်ငံမှာဖွင့်လှစ်ခဲ့ပြီးသူတို့အဖွဲ့အစည်းနဲ့အာရပ်နေဦးကိုထောက်ခံသွားမယ်လို့ကြေညာခဲ့ပါတယ်။အီဂျစ်နိုင်ငံကအဖြစ်အပျက်တွေကိုလေလာသုံးသပ်နေသူတူကတော့အီဂျစ်မှာမော်စီရဲ့မွတ်စလင်ညီကိုတော်များအဖွဲ့အာဏာရလာတဲ့အခါဟမတ်စ်အဖွဲ့ကောင်းဆောင်တွေကအားတက်ခဲ့ကြတယ်။သူတို့အဖွဲ့ရဲ့မူလအရင်းမြစ်ဟာမော်စလင်ညီကိုတော်အဖွဲ့ကဆင်းသက်လာတာဖြစ်တယ်။အစ္စလာမ်နိုင်ငံကိုထူထောင်ရင်းသူတွေဖြစ်တယ်ဆိုတဲ့သဘောထားတွေကိုချပြပြီးမော်စီအစိုးရအဖွဲ့ကိုချဉ်းကပ်ခဲ့ကြပါတယ်။မော်စီရဲ့မွတ်စလင်ညီကိုတော်များအဖွဲ့ကအစ္စရေးပေါ်မှာသူတို့လိုပဲသဘောထားရှိလိမ့်မယ်လို့မျှော်လင့်ခဲ့ကြတယ်။ဒါပေမဲ့ထင်သလိုဖြစ်မလာခဲ့ပါဘူး။အီဂျစ်နိုင်ငံဟာဂါဇာကမ်းမြောင်ကိုဟမတ်စ်တို့သိမ်းပိုက်ခဲ့တဲ့2009ခုနှစ်ကစပြီးတပ်တမဆက်ဆံရေးမလုပ်ခဲ့သလိုပါလက်စတိုင်းပြည်ထောင်စုမှာဟမတ်စ်က PLO ဖာတာအဖွဲ့ကွဲအပေါ်မှာအပေါ်စီးကဆက်ဆံမဲ့အနေအထားကိုလက်မခံခဲ့ပါဘူး။အဆိုတော့ကတော့2012ခုနှစ်ဩဂတ်စ်လမှာဆိုင်းနိုင်တဲ့ကဏ္ဍမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေဟာဟမတ်စ်အဖွဲ့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးအီဂျစ်မီဒီယာတွေမှာအပြင်းထန်ရှုတ်ချခဲ့ကြပါတယ်။ဒါကြောင့်လဲအီဂျစ်နိုင်ငံနဲ့ဂါဇာကမ်းမြောင်ကိုဆက်သွယ်ထားတဲ့မြေယာဥမင်လိုင်ကောင်းတွေကိုပိတ်ပစ်လိုက်ပါတယ်။ဟမတ်စ်ကိုကူညီပံ့ပိုးတဲ့အရာမှန်သမျှကိုသတိထားကြည့်ကြည့်စောင့်ကြည့်နေခဲ့ပါတယ်။မော်စီရဲ့မွတ်စလင်ညီကိုတော်များအဖွဲ့ဟာဟမတ်စ်နဲ့အစ္စရေးကြားမှာဖြစ်ပွားနေတဲ့စစ်ပွဲတွေကြားမှာစစ်ဆက်နိုင်ငံပေးသူဖြစ်လာရုံမကအစ္စရေးနိုင်ငံနဲ့လည်းဆက်ဆံရေးကောင်းမွန်အောင်တည်ဆောက်ခဲ့ကြပါတယ်။အမေရိကန်စီကအကူအညီတွေကိုယူခဲ့ကြပါတယ်။တကယ်တော့မော်စလင်ညီကိုတော်များအဖွဲ့ဟာသူ့အဖွဲ့အစည်းအားကောင်းအောင်လုပ်တာလွဲလို့ဟမတ်စ်အဖွဲ့ကလည်းသူ့ရဲ့မော်စလင်ညီကိုတော်အဖွဲ့အစည်းတစ်ခုဖြစ်အသိမှတ်ပြုထားပါဘူး။ဒါပေမဲ့2012ခုနှစ်မှာဖြစ်ပွားခဲ့တဲ့အစ္စရေးနဲ့ဟမတ်စ်ကြားကစစ်ပွဲတွေပြီးဆုံးတဲ့အခါမှာတော့ဟမတ်စ်အဖွဲ့ကထောက်ပံ့မဲ့နိုင်ငံတစ်ခုပေါ်ပေါက်လာခဲ့ပါတယ်။ကာတာနိုင်ငံရဲ့အင်ရှေမင်းသားဟာဂါဇာကမ်းမြောင်ကြီးကိုရောက်ရှိလာပြီးစစ်တွဲမှပျက်စီးဆုံးရှုံးမှုတွေအတွက်အမေရိကန်ဒေါ်လာတန်900ကိုကူညီထောက်ပံ့မှုကတိပေးခဲ့ပါတယ်။တန်250ကိုပထမအဖြစ်ပေးခဲ့ပြီးသားဖြစ်ပါတယ်။ဟမတ်စ်အဖွဲ့ရဲ့အာရပ်နွေဦးအပေါ်ထောက်ခံမှုဆိုတာအရှေ့လေပိုင်းနိုင်ငံတွေစီကအစိုးရပစ်တွေနဲ့မဟာမိတ်လုပ်ပြီးအမေရိကန်နဲ့အစ္စရေးကိုစန့်ကျင်မှုဆိုတဲ့ရည်ရွယ်ချက်ပဲဖြစ်တယ်။တကယ့်နှစ်သာရကတော့ဟမတ်စ်အဖွဲ့ဟာဒီမိုကရေစီနဲ့လွတ်လပ်မှုကိုယုံကြည်သူတွေမဟုတ်ပါဘူး။ဂါဇာကမ်းမြောင်မှာ လူငယ်တွေဥဆောင်ပြီးငြိမ်းချမ်းရေးအတွက်စုဝေးတရားဟောတဲ့အခါမှာပဲဖြစ်ဖြစ် PLO ဖာဒါနဲ့ဟမတ်စ်အဖွဲ့ပြန်လည်ပေါင်းစည်းဖို့တိုက်တွန်းနှိုးဆော်တဲ့လှုပ်ရှားမှုတွေလုပ်တဲ့အခါမှာပဲဖြစ်ဖြစ်ဟမတ်စ်အဖွဲ့ဟာအဲ့လိုလှုပ်ရှားမှုတွေကိုဖိနှိပ်ဖြိုခွဲဖန်ဆီးမှုတွေနဲ့တုံ့ပြန်ခဲ့တယ်။ဒါပေမဲ့ပါလက်စတိုင်းနိုင်ငံထူထောင်ရေးအတွက်တိုက်ပွဲဝင်နေကြတဲ့ပြည်သူတွေရဲ့အတန်တွေကိုတော့ရပ်တန့်သွားမလုပ်နိုင်ခဲ့ပါဘူး။တို့ရရှိမှာပြန်အာရဗ်နေဦးဟာအရှေ့အလယ်ပိုင်းနိုင်ငံတွေစီကအစိုးရတွေမဟာမိတ်တွေရဲ့သဘောတဘာဝတွေကိုထင်ထင်ရှားရှားမြင်နိုင်အောင်တတိပေးလိုက်တဲ့အရာတစ်ခုဖြစ်လာပါလေ။အစ္စလာမ်ဘာသာကိုတပ်ဝင်ယုံကြည်သူအဖွဲ့အစည်းတွေကိုယ်တိုင်ကမိမိရဲ့ယုံကြည်မှုထက်ကိုကြိုးစည်းဝါနဲ့ရှင်သန်မှုတစ်ခုရဲ့ပုံမှာကြည့်ပြီးရန်သူနဲ့မိတ်ဖွဲ့မှုမိတ်ဆွေအချင်းချင်းသက်စာဖောက်မှုတွေလည်းလှုပ်လာကြပါလေ။မြန်မာဒီမိုကရေစီလှုပ်ရှားမှုဟာဒီလိုအမမျိုးတွေကိုမကျူးလွန်မိဖို့လိုပါလိမ့်မယ်။မိတ်ဆွေအချင်းချင်းသက်စာရှိမှုပေါ်အခြေခံပြီးငြိမ်းချမ်းညီညွတ်တဲ့နိုင်ငံတစ်ခုတည်ဆောက်နိုင်ကြပါစေလို့ဆန္ဒပြုလိုက်ပါရစေ။